တရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့သုံးဘွဲကဒီနှစ်ကုန်နဲ့အထိတစ်ဖက်သက်အပြစ်ခတ်ရက်စဲဖို့ကြေညာလိုက်တဲ့တစ်ချိန်တည်းမှာပဲညီနောင်မမိုင်းဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်အေနဲ့တပ်မတော်တို့ကြားမှာတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးထိခိုက်သေးဆုံးမှုတွေရှိနေပါတယ်။ဘူးတီတောင်နဲ့မြောက်ဦးမြို့နယ်မှာတော့မနေ့ညကနေဒီကနေ့အစောပိုင်းအထိဖြစ်ခဲ့တဲ့တိုက်ပွဲတွေနဲ့ပတ်သက်လို့တော့နှစ်ဖက်သက်တွေကအပြန်အလှန်ဆွဆွဲနေကြပါတယ်။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောင်နိုင်ကွန်းအင်ကပြောပြပေးမှာဖြစ်ပါတယ်။
ပြည်တွင်းစစ်ရဲဆဲပြီးအပြစ်ခံရဆဲရေးလက်မှတ်ရေးသွင်းနိုင်ဖို့ရည်ရွယ်ပြီးတော့နှစ်ကုံထိတပတ်သက်အပြစ်ရထားဖို့ကြေညာလိုက်တဲ့တချိန်တည်းမှာပဲရခိုင်ပြည်နယ်မှာတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်နေတာပါတိုက်ခိုက်မှုတွေရပ်ဆိုင်ထားဖို့ကြေညာစားချိန်မှာပဲဗုဒ္ဓတော်မြို့နယ်ဥယင်သာကြေးရွာကမြန်မာစစ်သားစခန်းတစ်ခုကိုမနေ့ညပိုင်းကတိုက်ခိုက်ခဲ့တဲ့ကိစ္စအပေါ်မှာတော့အေးအေးပြန်ကြားရေးရရှိခံဒုက္ခကအခုလိုပြောပါတယ
်ဒီမနေ့ညကတော့အဲ့ဒီဥယင်သာရွာအခြေစိုက်အဲ့ဒီလက်နေကြီးစခန်းကိုကျွန်တော်တို့ဘက်ကသွားရောက်ပြီးတော့ဒါတတိပိပြစ်ခတ်မှုတွေလုပ်ခဲ့တာရှိတယ်ည7:45ကနေပြီးတော့ည2:00လောက်ထိပေါ့နော်နာဤနိဗ္ဗာန်ကြတတိပိပိကမှုတွေလောက်ခေတာ။ဘာကြောင့်အဲ့လိုလောရတယ်ဆိုလို့ရှိရင်အဲ့ဒီလက်နေကြီးစကန်ကနေပြီးတော့မှဗမာစစ်တပ်တွေဟာဒေသတွင်းတစ်ခုလုံးကိုရန်ကားပိကမှုတွေလောက်နေတဲ့အတွက်ကြောင့်မို့လို့တတိပိပိကမှုတွေလောရတာဖြစ်တယ်။ဒီပိကမှုအတွင်းမှာတော့ဒီဗမာစစ်တပ်ဘက်ကနေပြီးတော့ခြေကနားအထိကြားဆုံးနိုင်တယ်လို့တော့ကျွန်တော်တို့မြေပြင်ပတင်းတွေအရသိရတယ်။ကျွန်တော်တို့ဘက်ကလည်းဒဏ်ရာရတာ၂ရောက်ရှိတယ်ဗျ။
တိုက်ပွဲဖြစ်စဉ်တွင်ထိခိုက်ကြဆုံးမှုတွေကိုတော့စီစစ်နေစေလို့ခိုင်တုခကဆိုပါတယ်။တိုက်ပွဲဖြစ်ပွားစဉ်တွင်လက်နက်ကြီးတွေနဲ့ပြစ်ကတ်မှုတွေများပြားနေတယ်လို့စစ်ရှောင်နေရတဲ့ဥယင်သာရွာသားတို့ကဆိုပါတယ်။အနောက်ပိုင်းတိုင်းစစ်သားနာချုပ်သမတော်ပြောခွေရဘူမူးကြီးဝင်းစော်ဦးကတော့အေအေဖက်ကလာရောက်ပြစ်ကတ်လို့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကြောင်းခုလိုပြောပါတယ်။
နောက်ဥယင်သာရဲ့မြောက်ဖက်ပုံမှာကျေပြူနေတဲ့စစ်ကြောင်းညဆန့်လိုက်တော့အလိုက်လာတာ။တော့ဒီကစစ်တပ်ကပုံကလက်နံတောင်းလုံးနဲ့ဆိုတော့အဲ့ကောင်တွေအကုန်လုံးကြပြီးကြခဲ့ဆက်တယ်။
မနေ့ညကနေဒီမနက်ပိုင်း 2:00 ခန့်ဖြစ်ပွားတဲ့တိုက်ပွဲတွင်အထိဆိုင်မှုများကြောင်းနှစ်ဖက်တပ်ဖွဲ့တွေကပြောဆိုနေသလို VOA အနေနဲ့တိကျသိမြင်ပြုနိုင်သေးပါဘူး။အခုတိုက်ပွဲဖြစ်ပွားခဲ့တဲ့ဗုဒ္ဓတောင်မြို့နယ်ကဥယင်သာရွာပါဝင်စံကိုးထောင်၊နေုံတောင်အစရှိတဲ့ကျေးရွာသားတွေဟာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေမှုကြောင့်ရွာကနေတိမ်းရှောင်နေရတာ၃လသာရှိနေပြီဖြစ်ပါတယ်။မနေ့ကလည်းမြောက်ဦးမြို့နယ်တွင်မိုင်းနဲ့ပတ်သက်တဲ့ပြည်စည်းတွေနဲ့သူဖမ်းမိတဲ့တောင်ဦးကျေးရွာကမျိုးသမီးတူကိုရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခေါ်ဆောင်လာလမ်းမှာကြားဖြတ်တိုက်ခိုက်လူယူခံရတယ်လို့ဘူမူကြီးဝင်းစော်ဦးကဆက်ပြောပါတယ်
။အေးရဟုတ်လားယောက်ျားလေးတွေမဟုတ်တော့ဘူးယောက်ျားလေးကြတော့ပြည်နယ်တွေကြောင့်မိန်းမနဲ့တစ်ဖက်နဲ့ပေါ့မိန်းမတွေကလည်းဖြတ်နိုင်ရွယ်လို့သလားဘယ်လိုလဲတော့အဲ့ရတော့ကျွန်တော်လည်းစီစဉ်နေတော့ပေါ့မိုင်းနေနဲ့မိရဲ့အဲ့ရမျိုးသမီးဒီနေရာနဲ့တော့တရားကိုခေါ်သွားတာမိမိတောင်းတာမှစောင့်ပြီးတော့ချခံရတာအဲ့မျိုးသမီးဆွတ်သွားလားမလို့လားတော့ကျွန်တော်မသိဘူး။
တောင်ဦးရွာနဲ့တိန်ညူရွာကြားလင်းမေတောင်နီးမှာရဲတပ်ဖွဲ့ဝင်တွေကိုတိုက်ခိုက်ရတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်လက်နက်ကိုင်အေဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကခုလိုပြောပါတယ်
။အဲ့ဒီမှာတော့ပြစ်ခတ်မှုတော့ဖြစ်တာရှိတယ်ဗျ။ဟောအဲ့ဒီမတရားဖမ်းဆီးခံရတဲ့အမျိုးသမီးကိုကျွန်တော်တို့ကကာကွယ်ဖို့အတွက်ကတော့ကျွန်တော်တို့အဲ့ဒီမှာပြစ်ခတ်မှုတွေလုပ်ခဲ့ရတာရှိတယ်။အဲ့ဒီမှာဒီဇမားကြီးတွေဖက်ကတည်းကစုံမှုဆိုလို့ရှိနေတော့တည်ရတယ်။မနေ့ကဖြစ်စင်မှာတော့နော်ဘာမှမဆိုင်တဲ့အဲ့ဒီအမျိုးသမီးတယောက်ကိုဟိုမတရားအမှုဆင်ပြီးတော့အဲ့လိုမျိုးဟိုကဖမ်းဆီးတဲ့ဥစ္စာကတော့လူမျိုးရေးရမတရားနှိပ်ကွက်တာလို့ဒါကျွန်တော်တို့ဘက်ကခံယူရဲကျွန်တော်တို့ဘက်ကအကောင်းဆုံးကအကာအကွယ်ပေးတာဖြစ်တယ်ဗ
ျစက်တင်ဘာလ18ရက်နေ့ညနေပိုင်းမှာမြန်မာစစ်ကြောင်းကနေစောင်းဦးကျေးရွာကိုရောက်ရှိလာပြီးအိမ်တွင်းနဲ့ဘုံကြီးကျောင်းတွေမှာရှာဖွေစစ်ဆေးခဲ့ပြီးတော့မနေ့ကမနေ့ဘက်မှာမှန်လာနုရဲ့အိမ်မှာဘုံရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးစစ်တပ်ကနေစိန်ညူရဲတပ်ဖွဲ့ဝင်တွေကိုစစ်ဆေးဖို့လွှဲအပ်ပေးခဲ့ပြီးအပြန်လမ်းမှာတိုက်ခိုက်ခံရတာပါနေအိမ်တွင်ဘုံရှာဖွေတွေ့ရှိမှုနဲ့ဖမ်းခံရတဲ့တောင်ဦးရွာသူမလှနှုတ်ရဲ့ဖြစ်စဉ်ကိုတော့တောင်ဦးရွာသူကအခုလိုပြောပါတယ်
သူတို့မှအဲ့လိုမျိုးမရှိပါဘူးသူတို့ကခိုင်ရောက်တာပေါ့နော်တတိကြီးတွေပါလေရောက်ရတယ်သူရောက်ကြပါလေဝက်ရှော့တွေပါလေလုံးတယ်ဆိုတော့အဲ့လိုမျိုးလောက်ဆောက်နေတာတော့ရှိတယ်အခုဖြစ်ရတဲ့ပုံစံကတော့သူတို့လောက်ချန်တဲ့အခါကတော့အများကြီးရှိတယ်အဲ့ဒါလည်းဆိုတော့သူတို့ကနေကရှာမေးပြီးဘောနော်အဲ့ဒီမှာအဲ့ဒီမှာမတည့်ဘူးသူတို့တညာကြီးမှမိုးလည်းမတွေ့ရဆိုတော့အဲ့ဒါကိုရက်ဆဲလူတွေကနေဆဲဆဲရဖြစ်နေတယ်ကျွန်တော်ကတော့လောက်ချန်တာလို့ပဲခံတာလို့
ရခိုင်ပြည်နယ်တွင်းမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုတွေကလည်းနေ့စဉ်လိုလိုဖြစ်ပွားနေပြီးစိုက်ပွဲဖြစ်စဉ်တွေကြားမှာအရသားတွေကလည်းထိခိုက်ဒိဆုံးမှုအဖမ်းဆီးခံရမှုစစ်ဘေးတိမ်းရှောင်နေရမှုတွေများပြားလာနေပါတယ်ဒီကနေ့မှလည်းအေအေပါဝင်မြောက်ပိုင်းမဟာမိတ်၃ဖွဲ့ကနေ2019ခုနှစ်ဒီဇင်ဘာလ31ရက်နေ့ထိအပြစ်ခတ်ရဆဲကြောင်းထပ်မံကြေညာထားပါတယ်။တမတော်ဘက်ကလည်းစစ်တမ်းကြီး၅တိုင်းမှာအပြစ်ရကြောင်းကြေညာထားသလိုနှစ်ဖက်စလုံးအပြစ်ရကြေညာထားပြီးမဲ့လည်းရခိုင်ပြည်နယ်နဲ့စမ်းပြည်နယ်အတွင်းမှာတော့တိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်ခင်ဗျာ။